ီးခဲ့တဲ့နှစ်ဂျာဖြတ်ရွေးကောက်ပွဲမှာနိုင်ရခဲ့တဲ့ရန်ကုန်တိုင်းစိတ်ကမ်းမြို့နယ်တိုင်းလွတ်တော်ကိုယ်စားလှယ်ဟာဥပဒေနဲ့မညီတဲ့မဲဆွယ်စည်းရုံးမှုတွေလုပ်ခဲ့တယ်ဆိုပြီးတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေသူ့ကိုလွတ်တော်ကိုယ်စားလှယ်အဖြစ်ကနေပြန်ပြီးတော့ရုပ်သိမ်းလိုက်ပါတယ်လက်လက်သွားတဲ့အဲဒီလွတ်တော်ကိုယ်စားလှယ်နေရာမှာပြန်ဖက် NLD ကိုယ်စားလှယ်လောင်းဦးတန်းထိုက်အောင်ကိုလွတ်တော်ကိုယ်စားလှယ်အဖြစ်အတည်ပြုခြင်းရပါတယ်ဒီကြောင့်လည်းပတ်သက်ပြီးတော့စုံစမ်းမေးမြန်းထားတဲ့ကိုယ်တော်ထက်ကအထင်ပြပို့ထားပါတယ်ခင်ဗျာ
2018နိုဝင်ဘာ3ရက်မှာလုပ်တဲ့ဂျာဖက်ရွေးကောက်ပွဲမှာအနိုင်ရသွားတဲ့ရန်ကုန်တိုင်းစစ်ကမ်းမြို့နယ်ပြည်ခမျိုးပါတီတိုင်းလွှတ်တော်အမတ်ဦးနေမျိုးအောင်ဟာရွေးကောက်ပွဲဥပဒေနဲ့မကိုက်ညီရဲ့မဲဆွယ်စည်းရုံးမှုတွေလုပ်ခဲ့ရဆိုတာစစ်ဆေးပေါ်ပေါက်ခဲ့လို့ရွေးကောက်ပွဲကော်မရှင်ခုံရုံးကသူ့ကိုလွှတ်တော်ကိုယ်စားလှယ်ဖြစ်ကနေပြန်ရုပ်သိမ်းလိုက်တာပါဒါကိုတရားလိုလုံးတိုင်ကြခဲ့တဲ့ပြန်သက် NLD ကိုယ်စားလှယ်လောင်းဦးတန်းထရောင်ကိုလစ်လက်သွားရဲ့နေရာရဲ့လွှတ်တော်ကိုယ်စားလှယ်ဖြစ်ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကအတည်ပြုပေးခဲ့ပါတယ်ပြည်ခိုင်မျိုးပါတီဟာမဲဆွယ်စည်းရုံးရေးကာလနဲ့နောက်ပိုင်းအချိန်မှာနိုင်ငံပိုင်အဆောက်အဦကိုရုံးကန်းအနေနဲ့ကုန်းတာရုံးကန်းဆေးရက်စစ်ကြားသိငွေကိုမပေးဆောင်တာမဲဆွယ်စည်းရုံးရေးကာလအတွင်းဘာသာရေးပွဲ28ကြိမ်လုပ်ပြီးပါတီအမှတ်အသားအသုံးပြုခဲ့တာပြီးတော့ဒီအသုံးစရိတ်တွေကိုရွေးကောက်ပွဲအသုံးစရိတ်ထဲမှာထည့်သွင်းခဲ့ရပြီးစရဲ့အချက်တွေနဲ့ပြိုင်သက် NLD ပါတီကိုယ်စားလှယ်လောင်းဦးတန်းထိုင်အောင်ကရွေးကောက်ပွဲကော်မရှင်ကိုတိုင်ကြားခဲ့တာဖြစ်ပါတယ်ဒါကိုပြည်ခိုင်မျိုးပါတီအမတ်ဦးနေမျိုးအောင်ကပြန်လည်ခြေပါခဲ့ပေမဲ့ထိထိရောက်ရောက်ခြေပါနိုင်ခြင်းမရှိကြောင်းဦးတန်းထိုင်အောင်က VOU ကိုအခုလိုပြောပါတယ
်ရွေးကောက်ပွဲငွေစည်းဆိုတာကျွန်တော်တို့စမ်းချိန်ကြီးမှာကျွန်တော်တို့အသုံးပြုတာမှန်ကန်ပါတယ်ဆိုတော့စမ်းချိန်ကြီးပေါ်မှာကျွန်တော်ကော်မရှင်ကိုတင်ကြရတာမှန်ကန်မှုဆိုလို့ရှိလို့ရှိရင်ကျွန်တော်တို့ဥပဒေကညှိစွန်းပါတယ်အဲ့တော့ကျန်နေတဲ့ကိစ္စအားလည်းမှန်ကန်မှုမရှိတာကိုကျွန်တော်တွေ့ရှိရပါတယ်အဲ့ဒီပုံမှာမှကျွန်တော်ရွေးကောက်ပွဲကော်မရှင်ကနေပြီးတော့ဆုံးဖြတ်ခဲ့တာပါ
ပြောင်းစုရွေးကောက်ပွဲကော်မရှင်ခုံရုံးရဲ့စွတ်တော်ကိုယ်စားလှယ်အဖြစ်ကနေရုပ်သိမ်းတာကိုမကန့်ကွက်ကြောင်းနဲ့ဒီနေ့ဆုံးဖြတ်ချက်အဖြစ်ကိုလွန်ခဲ့တဲ့9လကလေးအားအကျိုးသိထားကြောင်းကိုလည်းရန်ကုန်တိုင်းစွတ်တော်ကိုယ်စားလှယ်ဦးနေမျိုးအောင်က VOE ကိုပြောပါတယ်
ရွေးကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်ကိုကျွန်တော်လည်းစောရကမတက်ပါဘူး။ဒါပေမဲ့ကျွန်တော်အနေနဲ့ရင်ထဲမှာအံဩရာလေးတစ်ခုပဲရှိပါတယ်လို့ပြောင်းရွေးကောက်ပွဲကော်မရှင်မှာကန့်ကွက်တော့သွားတင်တဲ့အချိန်လေးကအဲ့ဒီတင်တဲ့လူတွေတိုင်းဝိုင်းကနေပြီးတော့ငါးလားကြိုင်ပြုတ်ဝင်လေလို့ပဲကျွန်တော်ကိုပေါကင်းထုတ်ခဲ့ပါတယ်ခင်ဗျာသူတို့ပေါကင်းထုတ်တဲ့အတိုင်းပဲကိုငါးလားကြတဲ့အချိန်မှာကျွန်တော်ကိုယူကြီးပြန်နေပြီးတော့တော်တော်ကိုယ်တည်းအခြေခံနေပြီးတော့ပင်ထားတယ်လို့ဟိုအမိန့်ချတဲ့အခါကျတော့အခြေကိုကြိုတိနေတဲ့ပုံကိုယ်ကိုတော့အင်မတန်ကိုအံ့ဩပြပါတယ်လို့ပဲကျွန်တော်ပြောလို့ပါတယ်ခင်ဗျာ
နှစ်ဖက်စစ်ဆေးမှုတွေနောက်ဆုံးချိန်လုပ်ပြီးတဲ့နောက်မှာရွေးကောက်ပွဲကော်မရှင်ကဒီနေ့မနက်7:00နာရီလောက်မှာဆုံးဖြတ်ခဲ့တာပါဒီစီရင်ချက်ကနောက်ပိုင်းရွေးကောက်ပွဲဝင်တဲ့ကိုယ်စားလှယ်လောင်းတွေအတွက်သင်ခန်းစာတစ်ခုဖြစ်နိုင်ကြောင်းရွေးကောက်ပွဲကော်မရှင်ပြောရေးဆိုခွင့်ရှိသူဦးမြင့်နိုင်ကဗီဒီယိုကိုပြောပါတယ
်ရွေးကောက်ပွဲဝင်တော့ပဲလွှတ်တော်ကိုယ်စားလှယ်လောင်းတွေသင်ခန်းစာဆောင်ရမယ့်ချက်တွေရှောင်းမယ့်ချက်တွေနဲ့ဘယ်လိုလိုရှင်ပြန်ရမယ်ဆိုတဲ့ဟာတော့အထောက်ကိုရစေတဲ့သင်ချက်တစ်ခုတော့ဖြစ်သွားမှာပါဟုတ်ကဲ့
2018ဂျာဖက်ရွေးကောက်ပွဲမှာစိတ်ကမ်းနေဆန္ဒနဲ့အတွက်ကိုယ်စားလှယ်လောင်း၉ရောက်ပြန်ခဲ့တာဖြစ်ပြီးပြည်ခိုင်ဖြိုးပါတီကငါးဆက်လို့မယ် NLD က356မယ်ရရှိခဲ့တာပါစစ်ကမ်းမဲဆန္ဒနယ်ဟာအစိုးရဝန်ထမ်းလိုင်းကနေလူကြီးထောင်ငန်းတန်းသာရှိတဲ့မဲဆန္ဒနယ်တစ်ခုဖြစ်ပါတယ်ဒါကြောင့်သူ့ကိုမဲဆန္ဒနယ်မြေတစ်ခုဖြစ်မတက်ဆက်တဲ့ပဲတခြားနီးစပ်တဲ့မျိုးနယ်တွေနဲ့ပေါင်းပြီးမဲဆန္ဒနယ်မြေပြင်ဆင်သတ်မှတ်တဲ့ဆိုပြီးစုံစော်ဝေဖန်တာတွေလည်းရှိနေပါတယ်